တန်ဃာရောအများစုမီးလောင်ထန်ရရှိခဲ့တဲ့အာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေပေါ်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေစဉ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းသဘောထားတွေအမျိုးမျိုးတုံ့ပြန်ခဲ့ကြပါတယ်။သမ္မတဦးသိန်းစိန်ဦးဆောင်တဲ့အရတားအစိုးရတက်လာပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်တာကိုမြင်တွေ့ရပေမဲ့တကယ်တမ်းအစိုးရကိုထိခိုက်နိုင်တဲ့လှုပ်ရက်မျိုးဆိုရင်အကြမ်းဖက်ကင်တွယ်ဖြည့်ရှင်းမယ်ဆိုတာကိုဒီအချက်ကတည်ပြနေပြီးအာဏာပိုင်တွေရဲ့အခုလှုပ်ရက်ကိုရှုံချကန့်ကွက်ကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောခဲ့ကြတာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အေးမာကသတင်းပေးပို့ခဲ့ပါတယ်ရှင
်လက်ပောင်းတောင်ကျင်းနီစီမံကိန်းရက်တန်ရေးတောင်းဆိုဆန္ဒပြတဲ့တပိတ်စခန်းကိုမြမအစိုးရကဖြိုခွဲပြီးတဲ့နောက်မှာတော့မြမအစိုးရနဲ့အဖြစ်ခက်ရက်စဲရေးလှုပ်ထားတဲ့တိုင်းရင်းသားတွေကြားမှာလည်းကန့်ကွက်မှုတွေနဲ့သူတို့ရဲ့သဘောထားတွေကိုပြောဆိုလာခဲ့ကြပါတယ်။ပြည်ထောင်စုတိုင်းရင်းသားများမဟာမိတ်အဖွဲ့ UNFC ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးခွန်ဥက္ကာကတော့အခုလိုပြောပါတယ်
။ကြောင်းလဲတွေတချို့လွတ်လပ်မှုတွေတချို့ပေးတယ်လို့ယူဆပါတယ်မယ်။တကယ်ကိုသူတို့ကထူးခြားနေမှာနိုင်တဲ့အခြေအနေမျိုးရောက်လာလို့ရှိရင်တော့တန်တန်တန်တန်ကန့်တွဲပြီးတော့ဖြည့်ရှင်းမယ်တဲ့ဟာကိုနမူနာအစအပြတဲ့သဘောပါပဲ
။မြမအစိုးရနဲ့15နှစ်ကျော်အဖြစ်ခက်ရက်စဲရေးလုပ်ခဲ့ပြီးပြီးခဲ့တဲ့2010ခုနှစ်ကတနှစ်နီးပါးကြာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ DKBA ကလည်းလက်ဘရောင်းတော်ကိစ္စဖြည့်ရှင်းမှုကိုလက်မခံနိုင်တဲ့အကြောင်းငြင်းငြင်းရေးကိုပါထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးပြောပါတယ်။ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဘူမူဆန်အောင်က
ဆရာတော်ဒီပြည်သူတွေကလည်းကိုရင်ကျေးတင်မှုကဆန္ဒကြားကိုလက်ရှိအရတာအစိုးရနေတဲ့ဒီမိလောက်ဘုန်းကြီးကိုပြစ်ခတ်တာပေါ့လေဒါလူမဆန်နဲ့လူရှင်ဖြစ်တယ်ဒါဒီတော့ကျွန်တော်တို့တိုးတက်ကြောပေါ်တာပါလားဒီမျိုးကြီးအကျိုးပြုခင်ကံတော်နေတယ်ဟိုအမတန်မှမချိနှောက်ပေါ့ဒီလိုလူမဆန်နဲ့လက်ဆက်ပြီးအလုပ်လုပ်လို့ဆိုရင်ကျွန်တော်တို့ပေါ်ဆောင်နေတဲ့ညီညာရေးကကျွန်တော်မဟာမိတ်ဒီတက်ဖွဲ့အနေနဲ့ဟိုရက်ကြက်ကဟိုရက်ထားလိုက်မယ်ဆက်ပြီးတော့အညီအညာနောက်မဆက်မသွားဘူးဖုန်းတော်ကြီးတွေကိုမိလောက်ဘုန်းနဲ့တိပေါ့အမိတ်ဒီကလူတွေကိုလင်းနေတာရေရှုပြပါဒါလို့ဒီနေ့ကရေရှုမှုဆိုရှိရင်ကျွန်တော်တို့အနေနဲ့ဒီငင်းငင်းကိုရက်တန်းကရက်ပြီးတော့စောင့်ကြည့်သွားမယ်ကျွန်တော်မဟာမိတ်အစီအစဉ်နဲ့ပေါ့ငင်းငင်းရေးဆက်ပြီးတော့ပုံဆောင်ရင်းနဲ့ရက်ဆိုင်လာမယ်ဒီလိုကြိုးစားနေတော့ငင်းငင်းကိုချေချောက်တယ်မဟုတ်ဘူးအမတန်ကကျွန်တော်ငင်းမနေငါနောက်တစ်နှစ်ပေါင်း60နေမှာဆင်းရဲခြင်းမဟုတ်ဘူးမနစ်စီချင်လို့ကျွန်တော်တို့ထုတ်ပေါ်ပြခြင်းဖြစ်တယ
်မြန်မာနိုင်ငံမှာစစ်အစိုးရကနေအရတားအစိုးရဖြစ်အသွင်ကူးပြောင်းလာပြီးနောက်ပိုင်းမှာထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးတာမျိုးနဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုရားဖြတ်ရွေးကောက်ပွဲမှာပါဝင်ပေးခဲ့မှုကမြမအစိုးရအနေနဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေရရှိစေခဲ့ပါတယ်။ဒါအပြင်တိုင်းရင်းသားလူမျိုးစုတွေနဲ့အပြစ်ခတ်ရဲ့စရေလုံနိုင်ခဲ့တာကလည်းအားသာမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့ပနမအပြစ်ရဲ့ရေးကိုသာလုံနိုင်ခဲ့ပြီးနိုင်ငံရေးရဆွေးနွေးတဲ့အဆင့်ထိမတက်လာနိုင်သေးပဲအပြစ်ခတ်ရဲ့ဆဲထားတဲ့တိုင်းရင်းသားအဖွဲ့ချုပ်ဟာလည်းဖိအားပေးခံရတယ်ဆိုပြီး UNFC ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးခွန်ဥက္ကာကတော့အခုလိုပြောပါတယ
်။ဒီငြိမ်းချမ်းရေးပေါ်မှာတော့ကျွန်တော်တို့ကသင်္ကန်းသာယူလို့တော့ရတာပေါ့။ဥမာဥအောင်မင်းသမ္မတကြီးသိစိန်တို့အခြေအနေပေးလို့ပြည်လည်နေတဲ့အချိန်မှာတော့တို့အနေနဲ့ပြစ်ခတ်ရက်ဆဲယူရတာတော့ရောင်းလို့ပြင်မယ်။နည်းနည်းလေးအနေထိုင်မတတ်တဲ့အဖွဲ့အစည်းတွေတချို့အပေါ်လာလှုပ်ရှားမှုမသိတော့တဲ့အဖွဲ့အစည်းတွေကတော့ချုပ်ကန်မှုသူနိုင်မှုတွေရှိလာတာကိုတွေ့ရတယ်လေ။ဥပမာSSC တောင်ပိုင်းဆိုရင်လည်းအကတ်တွေလှုပ်ရှားမှုလျှော့မှုပြည်ပေးတာမျိုးတွေတွေ့ရတော့အခုရတာတဲ့ရုံးချမ်းကြီးတွေကလည်းတကယ်လို့သူတို့နဲ့ချော်တော်ကန့်လန့်ပြန်ဖြစ်လာမယ်ဆိုရင်လိုအပ်ရင်လိုအပ်တယ်လို့ဖိနှိပ်ဖို့ကဝန်မလေးဆိုတာလည်းပြရတဲ့သဘောတော့တွေ့ရတာပေါ့
လက်ဘရောင်းတောင်ကိစ္စနဲ့ပတ်သက်လို့ KNO ကချင်လွတ်လပ်ရေးအဖွဲ့ကလည်းစန့်ကျင်တဲ့အကြောင်းသဘောထားကိုပြီးခဲ့တဲ့ရက်ကထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ4ရက်နေ့မှာပဲ KNU ကရင်မျိုးသားအစည်းအရုံးကလည်းသဘောထားထုတ်ပြန်ရမှာလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုစန့်ကျင်တဲ့လူလူလှုပ်ရှားမှုကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲတဲ့ကိစ္စဟာမဖြစ်သင့်တဲ့လုပ်ရအဖြစ်ရေးသားထားပြီးကချင်ပြည်နယ်တွင်းမှာလည်းထိုးစစ်တွေပိုဆိုးလာတဲ့အခြေအနေတွေနဲ့လူလူတွေခိုလုံနေတဲ့နေရာတွေကိုမီးရှို့ဖျက်ဆီးမှုတွေကိုလှုပ်လာတဲ့အကြောင်းထောက်ပြဝေဖန်ထားပါတယ်။ဒီအတွက်အမျိုးသားပြန်လည်တင့်မြတ်ရေးလှုပ်ဆောင်နေတဲ့ကာလမှာဒီဖြစ်ရက်တွေအတွက်စိုးရိမ်မကင်းဖြစ်ကြောင်းကိုလည်းသဘောထားထုတ်ပြန်ခဲ့ပါတယ်ရှင်။